ကျွန်တော်ဝင်းမင်ပါရွေးကောက်ပွဲပြီးအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံနေတဲ့နောက်ဆုံးအခြေအနေနဲ့ရှေ့မှာဖြစ်တင်တာတွေကိုဥဆောင်ဆွေးနွေးနေတဲ့ NLD အတွင်းမှုသုံးတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုနဲ့အဓိကတိုင်းရင်းသားပါတီတချို့ခေါင်းဆောင်တွေကိုမေးရမှာဒေါက်တာအောင်မိုးညိုကမကြာခင်ခီးစဉ်ပြန်ဆဖို့ရှိတယ်လို့အခုလိုစရှင်းပြပါတယ်
။ကချင်ပြည်နယ်သွားခဲ့တယ်၊မွန်ပြည်နယ်သွားခဲ့တယ်၊ပြီးခဲ့တဲ့ဒီ9ရက်နေ့ရပေါ့ကျွန်တော်တို့တိုင်းရင်းသားပါတီရဲ့ဆွေးနွေးတာတွေကိုစံတာတွေကိုဗိုလ်အလုံးမှုဆောင်ဖွဲ့ကိုစတင်လိုက်ပြီးပါတီစာပေါ်မှာကြည့်ပြီးတော့ဟိုပြည်နယ်သွားဒီပြည်နယ်သွားသူတို့ဆုံးဖြတ်ပါလိမ့်မယ်။တိုင်းရင်းသားတွေရလည်းပဲမျှော်လင့်တယ်တွေ့ချင်ပါတယ်။ဖေဖော်ဝါရီလထဲမှာလည်းပဲတတိယကြိမ်ဒီတော့သူတို့ပြန်ဆရုံမယ်ဆိုတော့ဒီဇန်နဝါရီလထဲမှာဒုတိယမှာဖြစ်စီတတိယမှာဖြစ်စီခီးဆွဲဖြစ်မယ်လို့ထင်ပါတယ်
အဲ့တော့ဘိုလ်လုံးမှုဆောင်ဖွဲ့ကိုတင်ထားတဲ့စာထဲမှာဘာတွေအဓိကပြောထားပါလဲလို့မေးရမှာဒေါက်တာအောင်မိုးညိုက
တိုင်းရင်းသားတွေကတချို့ကြတော့လည်းပဲပြည်တော်စုအစင်းကြီးဖြည့်ရှင်းရမယ့်ကိစ္စတွေရှိတယ်ဥပမာဖြင့်ပြည်တွင်းညီညာရေးကိစ္စတို့ကျွန်တော်တို့ရဲ့ဓာတ်ရိုက်ပတ်သက်တာကတော့ပြည်နယ်လွှတ်တော်ပြည်နယ်အစိုးရဖွဲ့တဲ့ကိစ္စအဲ့ဒါတွေပဲသူတို့ပြောပါတယ်သူတို့ကလည်းပဲဗိုလ်ချုပ်အောင်ဆန်းက1946ခုနှစ်ကချင်ပြည်နယ်လာတော့ကဘင်းလုံးကချင်ပြည်နယ်ကလူပြောလို့ရပါတယ်တဲ့ဒီမှာကချင်ပြည်နယ်ကချင်အုပ်ချုပ်ခွင့်ရအမဲတို့ဒန်းလူညီမကြီးပြောထားတယ်အဲ့ဒါလူတွေဖြစ်ဖို့ဆိုရင်တဲ့ကိုလာမဲ့2021မှာဖွဲ့မဲ့ပြည်နယ်လွှတ်တော်တို့ပြည်နယ်အစိုးရတို့မှလည်းပဲရွေးချယ်တင်မြှောက်ချင်းခါတဲ့တိုင်းရင်းသားပါတီလီးတွေကိုလည်းပဲနေရာပေးစင်ပါတယ်ဆိုပြီးသူတို့ပြောတာရှိတယ်
ဒီနေရာမှာပြီးခဲ့တဲ့တစ်ခေါက်ကချင်နဲ့မော်မာတွေ့ကြုံခဲ့ရတဲ့ပုံမူတည်ပြီးရှေ့မှာဘလို့ပိုကောင်းလို့ဖို့ရှိပါလဲလို့မေးရမှာလဲဒေါက်တာအောင်မိုးညိုက
ရွေးကောက်ပွဲရလဒ်ပေါ်မှာအခြေခံလိုက်တော့ကရွေးကောက်ပွဲမှာနိုင်ခဲ့တယ်ကျွန်တော်အမြင်ပြောင်းပြောင်းကြီးပေါ်တာတော့အဖွဲ့ချုပ်ရဲ့အမြင်မဟုတ်တော့ဒီပြည်နယ်လွှတ်တော်ကစိုးရကိစ္စမှာသူတို့ဘာလို့ပြောချင်တုံးဆိုတာမျိုးကိုအဓိကစောင်းပေးရင်လို့မလို့ဖိလိုက်တဲ့လူတွေကရွေးချယ်တင်မြှောက်ခြင်းခါလေလွှတ်တော်ပုံစံဖြစ်နေတာပါအဲ့ဒါတော့ညှင်းခုန်နေတာပေါ့ဒီနေရာဟိုနေရာဆိုတာတွေကတော့ပြင်းညက်ပါပဲအရေးကြီးတာကတိုင်းရင်းသားညီကိုတွေရဲ့ဘာလို့လိုအပ်တယ်ပြောရမှာလေအဲ့တော့အစဉ်ပြောင်းတော့တိုင်းရင်းသားညီကိုတွေအဆက်အသွယ်ရှိတဲ့ယူတော့အဖို့ထင်မဖြစ်သင့်ဘူးပြောထားတယ
်ဒီပေါ်အခုအဆက်အသွယ်ရထားပြီးရှမ်းပြည်နယ်မှာတတိယအများဆုံးအနိုင်ရထားတဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးဆိုင်လက်ကလည်း
ဒေါက်တာအောင်မိုးမြို့နဲ့ကျွန်တော်တို့က contact person တယောက်နဲ့တော့ဖုန်းချင်းအဆက်အသွယ်ရပါတယ်ဒါပေမဲ့ next step ကပြောရင်အဆင်မရှိပါသေးဘူးအစ်မတစ်ချက်တော့အရေးကျန်တဲ့ဆက်တော်ပုဂ္ဂလေဒီကိုပဲရွေးပြီးဖိတ်ပြည့်တယ်ဆိုတာမျိုးကတော့အခုတစ်ပြင်ကျွန်တော် SNLD အမေနဲ့ဆိုရင်အဆင်မပြေတော့ဘူးကျွန်တော်ရဲ့ဆက်တော်ပုဂ္ဂလေတွေကရှမ်းပြည်နယ်အဖွဲ့စစ်ကြင်ပြည်နယ်ဖြစ်ပါတယ်နောက်လူပေါင်း42ယောက်ကိုတနေရာထဲမှာစုဆောင်ပြီးပြေဖို့ဆိုတာလည်းအဆင်မပြေတော့ဘူးအဲဒီတော့ပါတီကတောင်းပန်ပေးထားတဲ့ပြေဆုံးချင်းကြီးအဖွဲ့နဲ့ပဲပြေဆုံးမှတ်သားလင်းချင်းကြီးပါလိမ့်မယ်နောက် NLD ဘက်ကကြတော့တိုင်းသားပါတီရဲ့အစံကိုနားထောင်ရင်သဘောထားရယူရတဲ့တပ်ဖွဲ့စီကတက်ကိုနိုင်ငံရေးကဘလောက်ထိလိုက်လို့နိုင်လဲ။ဒါမဲ့တတော်အစိုးရရဲ့ဖွဲ့စည်းပုံစနစ်နဲ့ပတ်သက်ပြီးတော့မှတိုင်းသားတွေနဲ့ဘယ်လိုမျိုးနှိမ့်နိုင်မှုရှိတယ်ဆိုတာကိုပြောပိုင်ဆိုပိုင်နဲ့မန်ဒိတ်မျိုးပါလာလို့ရှိရင်ပြည်ပြည်မှာစုံပြေလိမ့်မယ
်။ဒါအပြင်အရင်တုန်းကဆက်သွယ်ရခဲ့ပြီးကရပြည်နယ်မှာမဲတစုံတရာနိုင်ထားတဲ့ကရပြည်နယ်ဒီမိုကရက်တစ်ပါတီပြောခွင့်ရစိုင်းနိုင်ထွေးကလည်း
လွန်ခဲ့တဲ့1920လောက်မှာတော့တခါထိဆက်မိကြတယ်။ဆိုတော့နောက်ပိုင်းမှာသူတို့ကချင်ကိုဦးဆုံးသွားမယ်ဆိုပြီးဖြစ်လာတယ်။နောက်ပိုင်းမှာတော့ဘာမှပြန်ဆက်တွေ့ကျွန်တော်တို့နိုင်ငံရေးပါတီတွေရဲ့သဘောထားအရယူပြီးမှဒီဆင်းရဲတဲ့ပုံစံမျိုးရှိတဲ့တာပေါ့နော်။နိုင်ရကိုယ်စားလှယ်တွေလည်းအကြီးကဲခေါ်ယူတာဝန်ပေးတာမျိုးကတော့2015လို့သိဆက်ရက်တွေကပါတီတွေဖွဲ့ချပြီးမှစတင်လာထုတ်ထွင်းမှုတွေဖြစ်ပေါ်လာမှလည်းဆိုရင်1990လွန်လုံးကဒီဘုံကျော်လန်းခဏိခမလက်ဒရန်တူတဲ့ပုံစံမျိုးတွေ့ဆုံဆင်းမှုမှုအလွန်တန်းတို့ရည်တည်ချက်တဲ့ပြောင်းစုတစ်ခုလုံးကိုတွားနိုင်တဲ့နိုင်ငံရေးခင်းချင်းမျိုးဆိုရင်တော့ဟိုရော့ဆင်ပြေ
ဒီနေရာမှာစခိုင်းပြည်နယ်မှာမဲအများဆုံးနိုင်ထားတဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတာထွန်းလှကလည
်းနိုင်ငံရေးပါတီဆိုတာနိုင်ငံရေးပါတီအချင်းချင်းဒဲတူရည်တူဆွေးနွေးတဲ့အခွင့်အရေးကိုဖန်တီးဖို့လိုပါတယ်အပေါ်ကြီးကနေပြီးငါတို့တော့မင်းတို့လာနှက်ထုံပါဆိုတဲ့ခင်းချင်းမျိုးဆိုရင်တွေ့ဆုံဆင်းမှုမဖြစ်နိုင်ဘူးငါကဘလို့အင်အားကြီးလို့ဆိုတဲ့စိတ်မှန်မှန်တကူဘိဖေထားပြီးကောင်းမွန်တဲ့အဖြစ်ဟူရအောင်လုပ်ဖို့လို
တကယ်တော့ရွေးကောက်ပွဲပြီးအနိုင်ရ NLD ဆိုရပါတီနဲ့အဓိကအတိုက်ခံဖြစ်တဲ့ချက်ခံဖွံ့ဖြိုးရေးပါတီအပြင်တပ်မတော်နဲ့ပါမဲရလက်အပြန်လန်ညှဉ်းခုံမှုတွေပြင်းထန်လာနေချိန်မှာအခုလိုတိုင်းရင်းသားပါတီတွေနဲ့တွေ့ဆုံတဲ့ခီးစဉ်တွေဖြစ်လာတာပါခင်ဗျာကျွန်တော်ဝင်းမင်ပါ